ကျန်တဲ့ပရင်းနေကအမေရိကန်အောက်လွှတ်တော်ကော်မတီတစ်ခုကပြဋ္ဌာန်းခဲ့ပြီးလက်ရှိအမေရိကန်လွှတ်တော်နှစ်ရက်လုံးကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဖက်အစစ်မြင့်အရာရှိတွေကိုပြစ်မှတ်ထားတန်းခတ်အရေးယူမဲ့ Burma Act 2018ဟာအရင်မြန်မာစစ်အစိုးရကိုတန်းခတ်ပိတ်ဆို့အရေးယူခဲ့တာတွေနဲ့ဘလို့ကွာခြားမှုတွေရှိနေတယ်လဲဆိုတာမြန်မာအမေရိကန်ဆက်ဆံရေးကိုကြွမ်းကျင်သူတဦးဖြစ်တဲ့ Priscilla Club နဲ့မေးမြန်းသုံးသပ်ထားတာကိုဆက်ပြီးနားဆင်ပါရှင်အရင်ကမြန်မာကိုပိတ်ဆို့ခဲ့တဲ့ပုံစံနဲ့အခုတဦးချင်းစီကိုပြစ်မှတ်ထားတန်ခတ်အရေးယူမဲ့ပုံစံလုံးဝမတူကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလက်ဖြင့်လက်ရှိဝါရှင်တန်အခြေစိုက် USIP ခေါ်အမေရိကန်ငြိမ်းချမ်းရေး Institute အကြီးတန်းအကြံပေး Priscilla Club က VOA ကိုအခုလိုပြောပါတယ်
Well, I think there's a big difference between individually targeted sanctions.
တဦးချင်းပြစ်မှတ်ထားပြီးပိတ်ဆို့အရေးယူမှုတွေနဲ့အတော်လေးကွဲပြားခြားနာပါတယ်အရင်ခေတ်ကတော့နိုင်ငံရဲ့ဘဏ်လုပ်ငန်းစနစ်နဲ့စီးပွားရေးတစ်ခုလုံးကိုပြစ်မှတ်ထားပိတ်ဆို့ခဲ့တာဖြစ်ပါတယ်။ပို့ပြီးတော့ကျေပြန့်တယ်လို့ဘဏ်ငွေကြေးစနစ်တစ်ခုလုံးကိုတည်ရောက်မှုရှိစေခဲ့ပါတယ်။အခုတစ်ချိန်ကတော့လူပုဂ္ဂိုလ်တဦးချင်းစီအနည်းချင်းကိုပဲပြစ်မှတ်ထားပြီးတော့ပိတ်ဆို့တာပါ။
အမေရိကန်လွှတ်တော်ကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေအပေါ်အရေးယူမဲ့ဥပဒေကြမ်းဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဘဏ်လုပ်ငန်းတွေကိုတော့ထိခိုက်မှုလုံးဝမရှိကြောင်း Priscilla Club ကဆိုပါတယ
်။ It doesn't affect the countries.Banking per se. In fact, the United States has been working.
ဒီကြလာကတော့အခုပိတ်ဆို့ရေးရုံမှုဟာနိုင်ငံရဲ့ဘဏ်လုပ်ငန်းကိုထိခိုက်မှုလုံးဝမရှိတဲ့အပြင်အမေရိကန်ပြည်အောင်စုအနေနဲ့လည်းမြန်မာနိုင်ငံဘဟုဘဏ်နဲ့ပူးပေါင်းလှုပ်ဆောင်နေတာတွေကိုဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာဘဏ်စနစ်ခင်မီတိုးတက်အောင်နဲ့တရားမဝင်ငွေကြေးလက်ပတ်မှုကိုနှိမ်နှင်းဖို့အမေရိကန်အစိုးရကအကူအညီပေးနေတာပါ
။အခုပိတ်ဆို့မှုကမြန်မာစစ်ဗိုလ်ချုပ်တွေကိုလည်းရုပ်ပိုင်းဆိုင်ရာအရာလက်တွေမှာထိခိုက်မှုရှိမှာမဟုတ်ဘူးလို့ Priscilla Club ကသုံးသပ်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ကမြန်မာအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းလိုက်ပေမဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်ဘက်ကထိတ်တန့်ခေါင်းဆောင်တွေကိုအမေရိကန်လာခွင့်ဗီဇာအခုချိန်ထိပိတ်ပင်ထားဆဲဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုနဲ့အရင်ကတည်းကမြန်မာစစ်ဗိုလ်ချုပ်တွေတိုက်ရိုက်ပတ်သက်မှုမရှိတဲ့အတွက်အခုပိတ်ဆို့မှုဥပဒေကြမ်းကသူတို့အပေါ်တိတ်ပြီးထိခိုက်မှုမရှိဘူးလို့ Priscilla Club ကသုံးသပ်တာပါ။ဒါပေမဲ့လည်းမြန်မာစစ်ဗိုလ်ချုပ်တွေရဲ့ဂုံတိတ်ခါပိုင်းမှာတော့ထိခိုက်မှုတွေရှိတယ်လို့သူကမြင်ပါတယ
်။ It harms their reputation and their image, the military.in the international community.
ခုလိုမျိုးပိတ်ဆို့အရေးယူမှုကြောင့်နိုင်ငံတကာအတိုင်းအဝိုင်းမှာမြန်မာစစ်ဗိုလ်ချုပ်တွေရဲ့ဂုံတိတ်ခံတဲ့ပုံရိပ်တွေကိုထိခိုက်စေပါတယ်။စစ်ဗိုလ်ချုပ်တွေရဲ့အပြုမှုလုပ်ရက်တွေဟာနိုင်ငံတကာစံချိန်စံနှုန်းတွေအရလက်ခံနိုင်စရာမရှိဘူးဆိုတာလည်းပြသလိုက်တာဖြစ်ပါတယ်
။ဒါ့အပြင်ရခိုင်ပြည်နယ်တွင်ပဋိပက္ခအခြေအနေတွေအလွန်ဆိုးရွားနေပြီးနိုင်ငံတကာကိုပါထိခိုက်လာနေတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်ပိုက်ကြည့်မနေဘူးဆိုတာကိုအမေရိကန်လွှတ်တော်ကအချက်ပေးလိုက်တဲ့သဘောလို့လည်း Priscilla Club ကပြောပါတယ်။မြန်မာအစိုးရပြောခွင့်ရဦးစော်ထေကတော့ဒီဥပဒေကြမ်းဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအကျိုးရှိစေမှာမဟုတ်တဲ့အတွက်အမေရိကန်လွှတ်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့တုံ့ပြန်ထားပါတယ်။မေလ18ရက်နေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအတည်ပြုခဲ့တဲ့ Burma Act of 2018မှာ2019ခုနှစ်အောက်တိုဘာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ကြဲကြဲပြန့်ပြန့်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့အပါအဝင်မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုမှာအရက်သားအစိုးရရဲ့လုတ်ပိုင်ခွင့်တွေကို2008ဖွဲ့စည်းပုံအခြေခံဥပဒေအရကန့်သတ်ခံထားရတဲ့အခြေအနေ၊သတင်းလွတ်လပ်ခွင့်ပိတ်ပင်ခံထားရတဲ့အခြေအနေ၊ပဋိပက္ခဖြစ်နေတဲ့နေရာတွေကဒုက္ခသည်တွေစီ၊လူသားချင်းစာနာမှုအကူအညီတွေပေးဖို့တားမြစ်ခံထားရတဲ့အခြေအနေစာရာတွေပြောင်းလဲတိုးတက်လာဖို့မြန်မာစစ်တပ်ခေါင်းဆောင်တွေကိုပိုးပြီးဖိအားပေးထားတဲ့ချက်တွေပါဝင်ပါတယ်။ဖေဖော်ဝါရီလကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကအတည်ပြုလိုက်တဲ့ Burma Human Rights and Freedom Act ခေါ်မြန်မာနိုင်ငံလူခွင့်ရေးနဲ့လွတ်လပ်ခွင့်အဥပဒေကြမ်းမှာတော့ Rohingya တွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိခဲ့တဲ့မြန်မာစစ်ဖက်အစ်မြင့်အရာရှိတွေကိုပြစ်မှတ်ထားတန်းခတ်အရေးယူဖို့နဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့အပါအဝင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံပြုရမှာတာဝန်ရှိသူတွေကိုထိထိရောက်ရောက်စုံစမ်းအရေးယူရေးစာရာတွေပါဝင်ပါတယ်။အခုလိုအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးရဲ့ကော်မတီတွေကနေအတည်ပြုလိုက်တဲ့မြန်မာစစ်အရာရှိကြီးတွေကိုပြစ်မှတ်ထားအရေးယူပိတ်ဆို့တဲ့ဥပဒေကြမ်းတွေကိုဥပဒေတရအဖြစ်ပြဋ္ဌာန်းဖို့အမေရိကန်လွှတ်တော်နှစ်ရက်လုံးမှာဆွေးနွေးမဲခွဲအတည်ပြုမှာဖြစ်ပါတယ်။အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကြမ်းကိုနောက်ဆုံးမှာတော့သမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းမှာဖြစ်ပါတယ်ရှင်။